မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်စင်တန်းဟာအရင်နှစ်ကလည်းဆိုင်အစဉ်အဆက်ရောက်ချသွားတဲ့အကြောင်းပြည်သူနိုင်ငံခြေစိုက်နေစည်းမချသတင်းသမားများအဖွဲ့ RSF ကပြောလိုက်ပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်း180နဲ့မြန်မာနိုင်ငံကအစ်စ်138နေရာမှာရှိနေတဲ့အကြောင်းနှစ်ပတ်လည်သတင်းလွတ်လပ်ခွင့်ညွှန်ကြားဒီနေ့ထုတ်ပြန်မှာ RSF ကပြောလိုက်တာပါ။2013ခုနှစ်ကနေ2019ခုနှစ်ထိသတင်းလွတ်လပ်ခွင့်အစ်စ်20တက်လာခဲ့တဲ့မြန်မာနိုင်ငံမှာအခုခါကြာဆင်းမှုတွေစတင်တွေ့မြင်လာနေရတဲ့အကြောင်းလည်းဖော်ပြထားပါတယ်။ထို့သဖြင့်မြန်မာလူမျိုးရေးတပ်ဖွဲ့တွေကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်လူခွင့်ချုပ်ပေါက်ခဲ့တဲ့လူရက်ကိုပေါ်ထုတ်ဖို့ကြိုးစားခဲ့ကြတဲ့ရိုက်တာသတင်းဌာနကကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လွှတ်ဝဲချက်အုပ်တွေဖောက်ပြမှုနဲ့ထောင်နဲ့ခုနှစ်စီအပြစ်ပေးလိုက်တဲ့အတွက်အခြေအနေတွေပိုဆိုးလာတယ်လို့လည်းပြောဆိုခဲ့တာပါ။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံထားတဲ့မြန်မာဆွေကသတင်းမီဒီယာတချို့ကိုအလားတူမတုံ့တမဖိအားပေးရတယ်ရှိခဲ့တယ်လို့စစ်တွေးဥပဒေပေါ်မှာ66ကားကြီးနဲ့အရေးယူတဲ့လုပ်ရက်တွေရှိနေတာကလည်းသတင်းမီဒီယာလွတ်လပ်ကိုထိခိုက်စေတယ်လို့ဖော်ပြထားပါတယ်။ RSF ရဲ့2019ခုနှစ်သတင်းလွတ်လပ်အညွှန်းအိမ်မှာတော့အစိုးရနိုင်ငံတွေဖြစ်တာကမင်နစ္စတန်၊မြောက်ကိုရီးယား၊ Eritrea တရုတ်နိုင်ငံတို့ကိုသတ်မှတ်ထားပြီးသတင်းသမားတွေ၊ blogger တွေကိုအများဆုံးဖမ်းဆီးထားတဲ့တရုတ်နဲ့ဗီယက်နမ်နိုင်ငံတို့ကတော့မြန်မာနိုင်ငံပါဝင်အာရှပစိဖိတ်ဒေသကနိုင်ငံပေါင်း34နိုင်ငံနဲ့အစိုးရနိုင်ငံတွေဖြစ်နေလဲသတ်မှတ်ခံရတာပါ။